ကုမ္ပဏီကြီးတွေနဲ့အဖွဲ့အစည်းကြီးတွေကိုနှစ်ပေါင်းများစွာအင်တာနက်ကနေချိန်ချောင်ငွေညှစ်ပြီးယူရိုငွေတန်းနဲ့ချီတောင်းယူခဲ့တဲ့နိုင်ငံတကာစိုက်ဘာရာဇဝမှုကျူးလွန်တဲ့ဂိုင်းတကိုင်းကိုဖြိုခွင်းလိုက်ကြောင်းဂျာမန်ရဲတပ်ဖွဲ့ကတင်းလာနေကပြောပါတယ်။အမေရိကန်စုံစမ်းစစ်ဆေးရေးဘျူရို FBI နဲ့ယူကရိန်းအာဏာပိုင်တွေယူကရိန်းအာဏာပိုင်တွေဟာဥရောပရဲတပ်ဖွဲ့ Europol အပါအဝင်တခြားမိတ်ဖက်အဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးအနည်းဆုံး2010ခုနှစ်လောက်ကတည်းကအသွင်အမျိုးမျိုးနဲ့စိုက်ဘာရာဇဝမှုကျူးလွန်ခဲ့ကြတဲ့အဖွဲ့အစည်းနဲ့ဆက်ဆက်သူလူ10ဦးလူ11ဦးကိုစုံစမ်းဖော်ထုတ်နိုင်ခဲ့ကြောင်းဒူဆဲဒော့ရဲတပ်ဖွဲ့ကတင်းလာနေကပြောပါတယ်။ထင်ရှားတဲ့စိုက်ဘာတိုက်ခိုက်မှုတွေထဲမှာ2020ခုနှစ်ကဒူဆဲဒော့တက္ကသိုလ်ဆေးရုံကွန်ပျူတာတွေမှာ drop pin မှာခေါ်အင်တာနက်ကနေငွေညှစ်3000နဲ့Ramsan Ware တခုတိုက်ခိုက်မှုမှာလဲပါဝင်ပါတယ်။ဒါကြောင့်ကွန်ပျူတာစနစ်တွေတိုက်ခိုက်ခံရပြီးအရေးပေါ်ဆေးကုသမှုခံဖို့လိုအပ်တဲ့အမျိုးသမီးတဦးကိုနောက်ဆေးရုံတစ်ခုကိုပို့ဆောင်ပေးတဲ့အချိန်မှာသေဆုံးခဲ့ပါတယ်ခင်ဗျာ။